2015ရွေးကောက်ပွဲရလာရခေါ်ယူတဲ့အမျိုးသားလွှတ်တော်ကိုဒီကနေ့စတင်ရမှာအမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်နဲ့မန်ဝင်းခိုင်တန်းဒုဥက္ကဋ္ဌအဖြစ်နဲ့ဦးဝေသာအောင်တို့ကိုဆန္ဒမဲ့ပေးရွေးချယ်တည်ပြုလိုက်ပါပြီ။သူတို့နဲ့ဦးစလုံးကိုအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဆိုပြုခဲ့တာဖြစ်ပါတယ်။တိုင်းသားကိုယ်စားလှယ်တွေကိုနေရာပေးခဲ့တဲ့အမျိုးသားလွှတ်တော်ကနေငြိမ်းချမ်းရေးနဲ့အမျိုးသားရင်ကြားစစ်ရေးအတွက်ဥပဒေတွေရေးဆွဲပြဋ္ဌာန်းကြဖို့လွှတ်တော်ဥက္ကဋ္ဌတဲ့မဝင်းခိုင်တန်းကသူ့ရဲ့ပထမဦးဆုံးမိန့်ခွန်းမှာပြောကြားခဲ့ပါတယ်။လွှတ်တော်ချင်းပါရနေရနေပြည်တော်မှာတည်င်းသွားယူခဲ့တဲ့ VOA တည်င်းနာကိုစီသူကဆက်ပြီးပြောပြပေးပါမယ်ရှင်
။ပထမချင်းလွှတ်တော်ချင်းပါခဲ့တဲ့နှုန်းကလွှတ်တော်ဥက္ကဋ္ဌတွေဒုတိယလွှတ်တော်ဥက္ကဋ္ဌတွေနေရာမှာစစ်တပ်ခေါင်းဆောင်တွေကိုအရက်ဝတ်လဲစီပြီးတော့ခန့်ခဲ့တာဖြစ်ပေမဲ့အခုဒုတိယချင်းလွှတ်တော်မှာတော့တိုင်းရင်းသားတွေကိုနေရာပေးခဲ့တာပါ။ရွေးကောက်ပွဲအနိုင်ရ NLD ပါတီကကြိုတင်အဆိုပြုထားတဲ့အတိုင်း NLD ပါတီဝင်ကရင်တိုင်းရင်းသားမဝင်းခိုင်တန်းကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခဲ့ပြီးတော့ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဦးအေးတအောင်ကိုဒုတိယဥက္ကဋ္ဌဖြစ်ရွေးချယ်ခဲ့တာပါ။ရင်းချိုင်တရားဥပဒေစိုးမိုးရေးနဲ့အမျိုးသားရင်ကြားစစ်ရေးအတွက်ရည်ရွယ်ပြီးတော့ခင်းနဲ့အညီဥပဒေတွေပြဋ္ဌာန်းဖို့နဲ့ခင်းနဲ့မညီတော့တဲ့ဥပဒေတွေကိုပယ်ဖျက်နိုင်ကြဖို့အတွက်မျိုးသားလွတ်တော်ဥက္ကဋ္ဌတဲ့မဝင်းခိုင်တန်းကသူ့ရဲ့ပထမဆုံးမင်ကုန်းထဲမှာထည့်သွင်းပြောသွားခဲ့ပါတယ်။
ကျွန်တော်တို့ရဲ့နိုင်ငံကိုချမ်းသာကျေဝါဖွံ့ဖြိုးတိုးတက်တဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်အောင်ဆောင်ရွက်ရမှာရင်းချိုင်ရရှိဖို့တရားဥပဒေစိုးမိုးရေးရရှိဖို့အမျိုးသားရင်ကြားစည်းရရှိဖို့အထူးပဲလိုအပ်ပါတယ်။အဲ့ဒီအတွက်ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားရင်ကြားစည်းရေးကိုပုံဆောင်ပေးမဲ့တရားဥပဒေကိုလိုအပ်မယ်ဖြစ်ပါတယ်။ကျွန်တော်ရဲ့မျိုးသားသတ်တော်ကြီးဟာနိုင်ငံတော်ရဲ့အာဏာကြီးဆုံးရနဲ့ဥပဒေပြုရေးအာဏာရရှိထားတဲ့အဖွဲ့ကြီးဖြစ်တဲ့အားလို့ဆိုတာငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အမျိုးသားရင်ကြားစည်းရေးအတွက်လိုအပ်တဲ့ဥပဒေသားမှာရေးဆွဲပြဋ္ဌာန်းမှုမလိုအပ်တဲ့ဥပဒေသားကိုပြင်းစင်ပြဖြစ်ဖို့ဆောင်ရွက်ကြမှာဖြစ်ပါတယ်။
တိုင်းရင်းသားအများစုနဲ့ဖွဲ့စည်းထားတဲ့မျိုးသားလွတ်တော်ဖြစ်တာကြောင့်အစ်တက်ရောက်လာတဲ့မျိုးသားလွတ်တော်အမတ်တွေအနေနဲ့ငင်းချိုင်းရင်းနဲ့မျိုးသားရင်ကြားစီအတွက်ဦးစားပေးကြိုးစားသွားမယ်လို့ကချင်ပြည်နယ်လွတ်တော်အမတ်ဦးခင်မောင်မြင့်ကအခုလိုပြောပါရယ်
။ပထမဆုံးလုပ်ချင်ကြတဲ့အချက်ကတော့ကျွန်တော်တို့အဓိကတော့ငင်းချိုင်းရင်းပေါ့ဗျာ။ငင်းချိုင်းရင်းမရှိဘဲနဲ့တိုင်းပြည်ဘယ်လိုမှမတူတက်နိုင်ဘူး။ငင်းချိုင်းရင်းမရှိဘဲနဲ့ဘာလို့ငါးမမအောင်မြင်နိုင်တဲ့အတွက်ငင်းချိုင်းရင်းကတော့ကျွန်တော်တို့အဓိကအချက်လို့ကျွန်တော်ပြောချင်ပါတယ်။
ဇူမီဒီမိုကရေစီအဖွဲ့ချုပ်ရဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ကျိန်ငိုက်မန်ကတော့အရင်လွတ်တော်အမတ်တွေရဲ့လွတ်ဆောင်ချက်တွေကိုသင်ခန်းစာယူပြီးပြည်သူလူထုအတွက်အကောင်းဆုံးဆောင်ရွက်သွားဖို့စိတ်လှုပ်ရှားနေကြောင်းပြောပါရယ်
။စိတ်လှုပ်ရှားတာတဲ့ကိုဒေတာကိုလူမျိုးအတွက်ကခြေလန်းလန်းပြီးဆိုတဲ့ဟာကိုကိုဟိုသူတို့ရဲ့ကိုစားသူတို့ကိုယုံကြည်အားကိုလို့ဒီနေရာပို့တာကျွန်တော်တို့တွေကကိုယ်စားလှယ်တွေဆိုတာပြည်သူကိုစားပါပဲ။အဲ့ဒီအတွက်ကြောင့်သူတို့ကိုစားကျွန်တော်ဆောင်ရွက်ရတဲ့အတွက်ကြောင့်ဝန်တာပေးတည်ဖြစ်မိပါရယ်။ပြီးခဲ့တဲ့ပထမလွတ်တော်တော့ကလည်းသူတို့တွေလည်းသူကိုယ်စားလှယ်တွေလည်းစူးစမ်းခဲ့ကြပါတယ်။အားလုံးစူးစမ်းခဲ့ကြပါတယ်။သူတို့ရဲ့စူးစမ်းမှုကျွန်တော်ဆက်လက်ဆောင်ရွက်ပြီးတော့ကျွန်တော်စူးစမ်းကြရမှာပါ။လောက်ဆောင်ရမှာပါ။ပြည်သူတွေယုံကြည်အားကိုးလို့ဒီနေရာရောက်ရှိလာတာပါ။ရောက်ရှိလာတဲ့ကိုယ်စားလှယ်တွေအားလုံးလည်းပြည်သူတွေရဲ့အားကိုးတဲ့လူတွေပဲဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ဟိုကောင်းလာမယ်လို့မြင်ပါတယ်။ဒါပေမဲ့အရာအားလုံးကတမဟုန်ထူးတီးဖြစ်သွားတာတော့မရှိပါဘူး။တဖြည်းဖြည်းနဲ့တော့ကောင်းလာမှာပါ။ကောင်းသွားမှာပါ။
ဒီကနေ့ကျင်းပတဲ့မျိုးသားလွတ်တော်အစည်းအဝေးကို NLD ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ဆန်းစုကြည် NLD ရဲ့နိုင်ငံကသူရဦးတင်ဦးနဲ့လွတ်တော်နိုင်ငံကဟောင်းသူရဦးရွှေမန်းတို့လေ့လာသူဖြစ်တက်ရောက်ခဲ့ကြပါတယ်။ရွေးကောက်ခံ NLD အမတ်တွေအများစုပါဝင်တဲ့မျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်တွေကိုမနက်ပြန်ဖေဖော်ဝါရီလ4ရက်နေ့မှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်။ဒါပေမဲ့သမရရွေးချယ်တင်မြှောက်ရေးအတွက်ပြည်တော်စုလွတ်တော်ခေါ်ရေးကိုတော့နောက်သတင်းပတ်အတွင်းလောက်မှစတင်နိုင်မှုရှိနေတယ်လို့လည်းသိရပါပါခင်ဗျာ။